ထိုင်းနိုင်ငံဘက်ကမြို့မှာတရားမဝင်ဝင်ရောက်လာတဲ့ရိုဟင်ဂျာတွေကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်မြန်မာနိုင်ငံနဲ့နယ်စပ်မှာလူမောင်ခိုးတွေကိုထိန်းချုပ်ဖို့ထိုင်းရနာပိုင်တွေကကြိုးပမ်းနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။ဘန်ကောက်မြို့မှာတရားမဝင်ဝင်ရောက်နေထိုင်နေတဲ့ရိုဟင်ဂျာ18ယောက်ကိုအင်္ဂါနေ့ကထိုင်းရနာပိုင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်ဆက်တွဲအဖြစ်မြန်မာနိုင်ငံနယ်စပ်ကလူမောင်ခိုးသူတွေလှုပ်ရှားသွားလာတဲ့နေရာတွေမှာရှာဖွေဖမ်းဆီးနေတာတွေဖြစ်ပါတယ်။ထိုင်းရဲကျုပ်ရဲ့ညွှန်ကြားချက်အရမြန်မာနိုင်ငံနဲ့နယ်စပ်ကထနာဘူဒီနဲ့တပ်ခရိုင်တွေမှာဆက်လက်ရှာဖွေစစ်ဆေးမှုတွေလုပ်နေကြောင်းကိုလည်းဘန်ကောက်မြို့တော်ကလူဝင်မှုကြီးကြပ်ရေးဌာနဒုရဲမှုအာချီရကင်ထောင်းကသတင်းထောက်တွေကိုပြောပြခဲ့တာပ
ါ ครับในส่วนนี้นะครับหลังจากที่ได้รับแจ้งข้อมูลจากประชาชนพ่อแม่พี่น้องที่อยู่ในพื้นที่เนี่ยทางสตม.ได้เข้าไปพิสูจน์ทราบแล้วก็
ဗန်ကောက်မြို့စိုက်မှန်ရက်ကွက်ကရိုဟင်ဂျာတွေကိုဖမ်းဆီးမိတဲ့ကိစ္စနဲ့ဆက်နွယ်ပြီးအေရှင်ပြင်မလေးရှားနယ်စပ်ကိုပို့ဆောင်ဖို့စီစဉ်နေတဲ့မြန်မာနိုင်ငံသားနှစ်ဦးကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါတရားမဝင်နိုင်ငံသားတွေအစုလိုက်အပြုံလိုက်ဝင်ရောက်လာနိုင်အောင်အားပေးကူညီခဲ့တဲ့အစိုးရအရာရှိတွေကိုလည်းဖော်ထုတ်အရေးယူဖို့စုံစမ်းရေးအဖွဲ့ကစစ်ဆေးနေပြီလို့လည်းဆိုပါတယ်ဗန်ကောက်မြို့မှာဖမ်းဆီးမိခဲ့တဲ့ရိုဟင်ဂျာတွေတဲက9ဦးဟာကိုဗစ်ရောဂါပိုးကူးစက်နေတာကိုတွေ့ရှိရကြောင်းကိုလည်းသတင်းထုတ်ပြန်ထားပါတယ်။ကိုက်ရောဂါကာလနေဆက်ဒေသတွေမှာလုံခြုံရေးတင်းကျပ်ထားချိန်မှာပဲတက်ခရိုင်မေရာမက်နဲ့တဆောင်ရမ်းမြို့နယ်တွေနဲ့ထိစပ်နေတဲ့မြန်မာနိုင်ငံနေဆက်တိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ရာနေမျိုးတွေမှာရခိုင်ပြည်နယ်ကနေရောက်လာတဲ့ရိုဟင်ဂျာရာဂနန်းလောက်ရောက်ရှိနေပြီးလူမောင်ခိုးတွေအကူအညီနဲ့ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်ဖို့စောင့်ဆိုင်းနေတယ်ဆိုပြီးသတင်းရရှိထားကြောင်းကိုလည်းထိုင်းအနာပိုင်းတွေကိုကိုးကားပြီးဒေသခံသတင်းတွေမှာဖော်ပြနေကြပါတယ်။နေဆက်ကိုတရားမဝင်ဖျက်ချော်ဝင်ရောက်ဖို့ကြိုးပမ်းနေတဲ့ဆိုတဲ့သတင်းကြောင့်နေဆက်မှာမနေ့ကစပြီးထိုင်းနိုင်ငံကလုံခြုံရေးအင်အားတွေတိုးမြှင့်ထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြီးခဲ့တဲ့ဇွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူပုံကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူပုံကူးမှုတိုက်ချဲ့ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံးအဆင့်နိုင်ငံစီးရင်မှာထည့်သွင်းဖော်ပြခဲ့တာပါ။မြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခိုးမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့တရားတူစောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။